နိုင်ငံတော်အတမင်ဟန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုထောင်ဒဏ်ပြစ်ဒဏ်ချမှတ်မှုကမြန်မာဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးရေးကိုထပ်ပြီးစော်ကားလိုက်တာဖြစ်တယ်လို့အမေရိကန်ကပြောဆိုလိုက်ပြီးတော်ဆန်းစုကြည်အပါအဝင်မတရားဖမ်းဆီးထိန်းသိမ်းခံရသူတွေအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။တော်ဆန်းစုကြည်ပေါ်ပြစ်ဒဏ်စီရင်ချက်ဟာမျှတတဲ့စီရင်တရားရေးစီရင်ချက်မဟုတ်ဘူးလို့လည်းကုလသမဂ္ဂဘက်ကထောက်ပြပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့တုတ်ပြန်မှုတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ဗျာ
။ဒေါအောင်ဆန်းစုကြည်အပေါ်မတရားပြစ်ဒဏ်ချမှတ်ပြီးဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့တာဝန်ရှိသူတွေကိုဖိနှိပ်ညှဉ်းပန်းတဲ့ဆင်အနာရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်မံစော်ကားလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတအိမ်ဘျူရိုပြောခွင့်ရဂျန်ဆာကီကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ The Burmese military's regime, military regime's unjust conviction of Aung San Suu Kee and the
repression of Aung San Suu Kyi ပေါ်မတရားပြစ်ဒဏ်ချမှတ်ပြီးဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့တာဝန်ရှိသူတွေကိုဖိနှိပ်ညှဉ်းပန်းတဲ့ဆင်အနာရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်မံစော်ကားလိုက်တာဖြစ်ပါတယ်။ဆင်အနာရှင်ဘက်ကတရားဥပဒေစိုးမိုးရေးကိုမထီမဲ့မြင်လုပ်နေပြီးပြည်သူတွေအပေါ်ကြဲကြဲပြန့်ပြန့်အကြမ်းဖက်နေတာတွေဟာဆိုရင်မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့အရေးတကြီးလိုအပ်နေပြီဆိုတာကိုမိမောင်းထိုပြသနေပါတယ်ဒေါအောင်ဆန်းစုကြည်ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခံထားရတဲ့တာဝန်ရှိသူတွေအပါအဝင်မတရားဖမ်းခံထားရသူအလုံးပြန်လွှတ်ပေးရေးဆင်အာနာရှင်ကိုတောင်းဆိုပါတယ်လို့အမေရိကန်သမ္မတအိမ်ဘျူရိုပြောခွင့်ရကပြောဆိုသွားတာပါဒေါ်ဆာစုကြည်အပေါ်ပြစ်ဒဏ်ဆင်မှုနဲ့ပတ်သက်ပြီးတနင်္လာနေ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းကြီးညာချက်ထုတ်ပြန်ရှုတ်ချခဲ့ပြီးမြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုပြန်လည်ဖော်ဆောင်ရေးအတွက်သဘောတူညီချက်၅ရက်အတိုင်းသက်ဆိုင်သူအလုံးနဲ့တွေ့ဆုံဆွေးနွေးနိုင်ရေးဆောင်ရွက်ဖို့စစ်တပ်ကိုတိုက်တွန်းထားပါတယ်။ဒေါ်ဆာစုကြည်အပေါ်ပြစ်ဒဏ်ချမှတ်မှုကိုနော်ဝေနိုင်ငံခြားရေးဝန်ကြီးကလည်းကြီးညာချက်ထုတ်ကန့်ကွက်ထားပါတယ်။သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုပြစ်ဒဏ်ဆင်ရဲချက်ချမှတ်မှုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်မှုပိုင်းကိုနိုင်ငံရေးအခင်းချင်းကနေဖယ်ထုတ်ဖို့ကြံစည်တဲ့လောက်ရအဖြစ်ရှုမြင်ရကြောင်းနော်ဝေနိုင်ငံခြားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်ဒေါအောင်ဆန်းစုကြည်အပေါ်တရားရုံးဆင်ရဲချက်ချမှတ်မှုကိုတရုတ်ဘက်ကမဝေဖန်ပါဘူးတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဆောင်းလီချန်းကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ဆိုရင်မြန်မာနိုင်င
ံမြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးအနေနဲ့နိုင်ငံရဲ့ရေရှည်အကျိုးစီးပွားကိုရည်မှန်းပြီးမတူကွဲပြားမှုတွေကိုလျှော့ချကာအခြေခံဥပဒေနဲ့ဥပဒေမူပေါင်းတွေအတွင်းကနေမြန်မာနိုင်ငံရဲ့အခြေအနေနဲ့ကိုက်ညီတဲ့ခက်ခက်ခဲခဲရယူခဲ့ရတဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုလုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်ဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကပြောဆိုခဲ့တာပါဒီတရားစီရင်ရေးဟာမျှတတဲ့တရားဥပဒေလုံထုံးလုံနည်းတွေနဲ့မကိုက်ညီဘူးစစ်ကောင်စီထိန်းချုပ်တဲ့တရားရုံးရဲ့အတုအယောင်တရားစီရင်မှုလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမီရှဲဘက်ရှလက်ကရှုတ်ချပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့လူ့အခွင့်အရေးကိုလေးစားလိုက်နာပြီးနိုင်ငံရေးအကျဉ်းသားအလုံးကိုချက်ချင်းပြန်လွှတ်ဖို့တောင်းဆိုလိုက်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကအခုလိုပြောပါတယ
် The Universal Declaration of Human Rights enshrines the principle
နိုင်ငံတကာလူ့အခွင့်အရေးကြီးညာစာတမ်းမှာတရားဥပဒေရှေ့မှောက်မှာဒဏ်တူညီမျှခွင့်အပြစ်မရှိဟုမှတ်ယူခြင်းလွတ်လပ်ပြီးဘဲမလိုက်တဲ့တရားရုံးရဲ့ကြားနာမှုကိုလူမှုရှေ့မှောက်မှာမျှတစွာရရှိခွင့်စားတဲ့မူတွေကိုပြတ်ထန်ထားပြီးလူပုဂ္ဂိုလ်တဦးရဲ့ခုခံကာကွယ်မှုအတွေ့ဓာရီအလုံးကိုအမှခံချက်ပေးဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောဆိုခဲ့တာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတရားရုံးကကနဦးထောင်ဒဏ်၄နှစ်ချမှတ်ပါတယ်တရားရုံးအမိန့်ချမှတ်တဲ့နေ့မှာပဲပြစ်ဒဏ်ဆင်ရဲချက်ကိုစစ်ကောင်စီအကြီးအကဲကရှုတ်ချလိုက်ပြီးနေအိမ်အကျယ်ချုပ်နဲ့နှစ်နှစ်ကြာခံဖို့ကြေညာခဲ့တာပါဒီတရားစီရင်မှုအပေါ်မှာကုလသမဂ္ဂအထူးသဖြင့်အနောက်နိုင်ငံတွေနဲ့အခွင့်အရေးအဖွဲ့တွေကတရားစီရင်ရေးဟာမမျှတဘူးလို့ထောက်ပြဝေဖန်နေကြတာဖြစ်ပါတယ်ရှင်